အာဏာသိမ်းစစ်ကောင်စီကိုပြန်တိုက်တော့မယ်လို့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးဆိုတဲ့အမည်နဲ့ဖေဖော်ဝါရီလ14ရက်ဒီကနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA စာချုပ်သဘောတူညီချက်အရနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှားဖြေရှင်းဖို့ကြိုးပမ်းအားထုတ်ခဲ့ပြီးအာဏာသိမ်းစစ်ကောင်စီနဲ့၃ချိန်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့ပေမယ့်ညှော်မှန်းတဲ့ရလဒ်တွေလုံးဝမရရှိခဲ့ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယုံကြည်ချက်ရည်တည်ချက်ကို17ချိန်မြောက်ပါတီညီလာခံမှာအခြေအလဲဆွေးနွေးခဲ့ပြီးလက်တလောအခြေအနေကိုအပြည့်ရဲ့စာချုပ်အတိုင်းရည်တည်ပြီးစစ်ကောင်စီနဲ့ဆက်ဆံသွားမဲ့ဆုံးဖြတ်ချက်ကိုလုံးဝလက်မခံနိုင်တဲ့ပါတီခေါင်းဆောင်တွေပါတီဝင်တွေတပ်ဖို့တပ်မှုအကြက်တက်သားရဲဘော်တွေနဲ့ပူးပေါင်းပြီးမိခင်ပါတီဖြစ်တဲ့မွန်ပြည်သက်ပါတီကနေခွဲထွက်ပြီးမွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ကိုထူထောင်လိုက်တာဖြစ်ပါတယ်ပူပေါင်းတိုက်ခိုက်ချင်တာရလက်ကောင်းရမယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့မွန်နိုင်ငံရေးလေလာသုံးသက်သူတဦးက VOE ကိုအခုလိုပြောပါတယ်
။လုံပြတဲ့ကိစ္စလို့မြင်တယ်။ဘာလို့လဲဆိုတော့လေကိုတစ်ဖွဲ့လေဒီကုတမျိုးသားတစ်ခုလေနဲ့တိုက်ခဲ့တာပေါ့နော်။သူ့ဟာသူတိုက်ကိုဟာသူတိုက်ခဲ့တာ190ကျော်ပြီ။အဲဘာမှသူ့မှမဟုတ်ဘူးပေါ့နော်။ဒီအချိန်မှာဒီလူမျိုးမလုပ်ဘူးဆိုရင်တော့ဘလို့မှညွန်မှန်းနဲ့ပန်းနိုင်ရမှာမဟုတ်ဘူး။ဒါကတော့လုံပြတဲ့ကိစ္စတစ်ခုလို့မြင်တယ်။
မွန်ပြည်သက်ပါတီနဲ့လူငယ်တွေကြားချိတ်ဆက်မိပြီးနှွေဦးတော်လိုင်ရဲ့အခြေအနေကိုထိန်းကြီးနိုင်မဲ့လုပ်ရက်ဖြစ်တာကြောင့်ဒီကြေညာချက်ဟာကောင်းမွန်တဲ့ကြေညာချက်ဖြစ်ကြောင်းကင်နီတိုင်းသားများကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ပီဒူးက VOE ကိုပြောပါရယ
်မွန်ကြေညာချက်ကတော့ကောင်းတယ်လို့ယူဆရပါတော့နဖက်တော့နေလေကွဲနေတယ်ဆိုပေမဲ့မွန်လူငယ်တွေမွန်တော်လိုင်ရဲ့တပ်ဖွဲ့တချို့နဲ့ပေါ့နော်ဒီအခုမွန်ပြည်သက်ပါတီကပြန်တွဲမိပြီးမှဒီနေဦးတော်လည်းရရဲ့အခြေအနေတွေကိုပေါ့နော်ပုံမှန်သိနေနိုင်လိမ့်မယ်ပေါ့နော်တမဟုတ်ရင်တော့မော်ရီရဲ့နိုင်ငံရေးတွေကလည်းကြားထင်မှာပေါ့နော်မေးမြန်းသွားလိမ့်မယ်ပေါ့နော်မော်ပြည်နယ်နဲ့ဒီအမျိုးသားနိုင်ငံရေးရည်တည်ချက်ကိုဒီအနည်းနဲ့တာပဲပေါ့နော်တက်တက်မှနိုင်မယ်လို့ယူဆရခဲ့
အခြားသောနှွေဦးတော်လည်းရေးအဖွဲ့တွေနဲ့ဒူရက်တည်ပြီးဆရာနာရှင်တိုက်ဖြတ်မဲ့အစီအစဉ်ကိုထောက်ခံကြိုဆိုတဲ့အကြောင်းမွန်လူငယ်အမျိုးသမီးတဦးကလည်းပြောပါတယ
်။အရင်အင်ကလေးကလည်းအနာသိမ့်ပြီးတော့နောက်ပိုင်းမှာလည်းခြားသောတော်လည်းရေးတွေနဲ့အတူပေါ့ရက်တည်ပြီးတော့ဆက်ဆက်လှုပ်သိမ့်ပါတယ်ဆိုတော့အသွာလည်းပေးခဲ့ဘူးလေပေါ့နော်။သို့တော်လည်းဒီအခုလိုအချိန်နောက်အခါကောင်းမှာယခုလိုဒီမွန်ပြည်တစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးကနေဒီလိုမျိုးသားတန်းလူမျိုးအတွက်ပူပန်ကြထိုင်ရေးအတွက်ဒီခြားသောတော်လည်းရေးအစုဖွဲ့နဲ့အတူပေါ့နော်ဒီကြမ်းမဲ့စစ်တပ်ကိုတိုက်ဖြတ်ဖို့ရှင်းရှင်းလင်းလင်းဖြစ်လာကောင်းတာပေါ့နော်ထောက်ခံပါတယ်
။စစ်မျက်နှာဖွင့်လိုက်ပြီးဖြစ်တာကြောင့်ပြည်သူတွေလည်းပြင်ဆင်ထားကြဖို့လိုအပ်တယ်လို့မွန်ပြည်နယ်အတွက်လူသားချင်းစာနာမှုအထောက်ပံ့တွေပေးနိုင်ဖို့ကြိုတင်ပြင်ဆင်ထားဖို့မွန်လူငယ်တွေပါဝင်အခြားသောမဟာမိတ်အဖွဲ့အစည်းတွေနဲ့အချိတ်ဆက်လုပ်တင်တယ်လို့မွန်ပြည်သူတွေနဲ့နိုင်ငံရေးလေလာသုံးသက်သူတွေကပြောဆိုကြပါတယ်အာနာသိစစ်တပ်ဟာလက်နက်အားကိုပြီးပြည်သူလူထုကိုဖမ်းဆီးတပ်ဖြတ်ဖိနှိပ်မှုမျိုးစုံလုပ်နေပြီးမွန်ပြည်နယ်ကြိုက်ထုတထုံဘီလင်းကြိုက်မျောတန်ဖြူစည်ရဲနဲ့ရေးမျိုးနယ်တို့မှလည်းလက်နက်ကြီးပစ်ခတ်လေကြောင်းတိုက်ခိုက်နေတယ်လို့နေအိမ်မိရှုမှုတွေပုံမှုပြုလုပ်လာတာကြောင့်စစ်ကောင်စီတပ်နဲ့နိုင်ငံရေးအရာဆက်လက်တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်တော့ဘူးလို့ထုတ်ပြန်ကြမှာပြောထားပါတယ်။ဒါကြောင့်မွန်ပြည်တစ်ပါတီပြည်ရင်းရေးရာတာဝန်ခံဘ ഹു အလုံးမှုဆောင်ကော်မတီနိုင်ပညာလေအထွေထွေထွေးမှုနိုင်စေရဒုစစ်ဦးစီးချုပ်ဘုံမှုချုပ်ဆလွန်ထောအပါဝင်ယုံကြည်ချက်ရည်တည်ချက်တူကြတဲ့ပါတီခေါင်းဆောင်တွေပါတီဝင်တွေတက်ပိုတက်မှုအကြက်တက်သားရဲဘော်တွေနဲ့မျိုးချစ်ပုံကိုယ်တွေဟာအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်မှုကိုကာဝယ်ဖို့တိုင်းသားလူမျိုးတွေလိုလားတောင်းတာတဲ့အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်အပြည့်အဝရှိတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့အတွက်စစ်ကောင်စီကိုဆန့်ကျင်တိုက်ပွဲဝင်နေတဲ့တိုင်းသားတော်လှန်ရေးအဖွဲ့အစည်းတွေ၊နှွေဦးတော်လှန်ရေးအင်အားစုတွေနဲ့ပူးပေါင်းလက်တွဲပြီးအာဏာသိမ်းစစ်တပ်ကိုတိုက်ခိုက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့မွန်ပြည်သူတွေကလူမှုကွန်ရက်စာမျက်နှာမှာထောက်ခံကြိုဆိုတဲ့စာတွေရေးတင်ကြသလိုနှွေဦးတော်လှန်ရေးနဲ့အတူပေါက်ဖွားလာတဲ့မွန်ပြည်ကာကွယ်ရေးတပ် MSDF မွန်ပြည်လူမျိုးရေးတပ်မတော် MLA မွန်ပြည်ဖက်ဒရယ်ကောင်စီစတဲ့အဖွဲ့တွေကလည်းထောက်ခံကြိုဆိုကြောင်းပြောဆိုကြပါတယ်။ဒါအပြင်မွန်ပြည်တစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့နဲ့ပူးပေါင်းပြီးဆရာနာရှင်ကိုခြေမုံတိုက်ခိုက်တိုက်ပွဲဝင်သွားမယ်လို့ကြေညာချက်အတီးတီးထုတ်ပြန်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မွန်ပြည်တစ်ပါတီရဲ့သဘောထားသိရဖို့ထိပ်ပိုင်းခေါင်းဆောင်တွေကို VOE ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်